မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကကတိပြုပြောကြားခဲ့ပါတယ်။လာအိုနိုင်ငံမှာကျင်းပတဲ့လန်ကန်မဲခေါင်ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာဝန်ကြီးဝန်ကြီးနဲ့မြန်မာနိုင်ငံပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်မှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်တို့တနင်္ဂနွေနေ့ကတွေ့ဆုံပြီးတော့အခုလိုကတိပေးခဲ့တာပါ။နှစ်နိုင်ငံကြားဆက်ဆံရေးပို့မှုခိုင်မာစေရေးနဲ့ကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်ရေးတို့အတွက်ဝန်ကြီးနှစ်ယောက်ကတိပြုခဲ့ကြပါတယ်။တရုတ်မြန်မာစီးပွားရေးစင်ကြံတည်ဆောက်နိုင်ရေးနဲ့နှစ်နိုင်ငံကြားလက်မှတ်ထိုးထားတဲ့နားလည်မှုစာကြံလှော်တွေကအစီအစဉ်တွေအတိုင်းလက်တွေ့အကောင့်ထဲပေါ်သွားနိုင်ဖို့ကိုနှစ်ဖက်လုံးကအားထုတ်ဆောင်ရွက်သွားတဲ့လို့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝန်ကြီးကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဟာယူနန်ပြည်နယ်ကတဆင့်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးစင်ကြံတည်ထောင်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့လည်းလေးလာရေးအစီရင်ခံစာတွေတင်သွင်းပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဆင့်မှသာရှိပါသေးတယ်။နိုဗ ెంబ ာလတုန်းကတော့ရခိုင်ပြည်နယ်ကြောက်ဖြူရေးနဲ့စိတ်ကန်စီမံကိန်းတည်ဆောက်ရေးမူပေါင်းသဘောတူညီချက်တွေကိုမြန်မာနဲ့တရုတ်ကြားလက်မှတ်ရေးထိုးခဲ့တဲ့အတွက်စီးပွားရေးစင်ကြံတည်ဆောက်မှုမှာအရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်နဲ့လေးလာသူတွေကသုံးသပ်နေကြပါတယ်။